Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတက်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ2020ခုနှစ်အောက်တိုဘာ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတိုမီတာ1925 30မိနစ်နဲ့လိုင်းလာမီတာ190ရိုဂါနဲ့ထုတ်လွှင့်ပေးနေပါလိမ့်ရှင်ကျွန်မနာလာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဟာကမ္ဘာလူငယ်လူရွယ်တွေကြားကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ
် The epidemic is changing people in their 20s 30s and 40s
ကရောဂါကူးစက်ပြန့်နှံ့မှုဟာပုံစံပြောင်းလာနေပြီးတော့ data တွေကအသက်20 30နဲ့ဒီတဲ့ကြားလူငယ်တွေကြားမှာပိုကူးစက်မှုမြင့်တက်လာတယ်လို့ WHO ရဲ့အနောက်ပစိဖိတ် data ညွှန်ကြားရေးမှူးဒေါက်တာတာကာရှိကဆိုင်ကအင်္ဂါနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါလူငယ်အတော်များကတော့ပိုကူးခံရတာကိုတတိမမှုမိပဲယောဂါလက္ခဏာပြလာမျိုးသိမရှိကြသလိုသူတို့ကတစ်ဆင့်တခြားလူတွေကိုကူးစက်ပြန့်နှံ့သွားစေတယ်လို့လည်းဒေါက်တာတာကာရှိကပြောပါတယ်သက်ကြီးရွယ်အိုတွေ၊နာမကျန်းဖြစ်နေသူတွေ၊နှာသာရှည်ယောဂါခံစားနေရသူတွေနဲ့လူကြီးထူထပ်လာတဲ့မြို့ပြစီတဲ့တဝိုင်းမှာပိုကူးနိုင်တဲ့အာဏာရဲ့တိတ်များနေပြီလို့လည်းသတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကအကြီးဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ North Carolina တက္ကသိုလ်မှာ COVID-19 ကရောဂါကြောင့်လူကိုယ်ရင်တက်နေတဲ့အတန်းတွေဖြစ်လိုက်ကြောင်းကြေညာလိုက်ပြီးနောက်မှာပဲဒေါက်တာတာကာရှိရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဆောင်းပေါက်မှာစတင်လိုက်တဲ့စတင်နဲ့စလိုက်ပြီးတပတ်အကြာမှာပဲအတန်းအားလုံးပြေးလိုက်ကြောင်း North Carolina တက္ကသိုလ်ကရုတ်တရက်ကြေညာလိုက်တာပါ။ကျောင်းသား189ဦးမှာပိုးကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တနင်္လာနေ့မှာတက္ကသိုလ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုးကူးစစ်မှုပြန့်နှံ့သွားနိုင်တဲ့အတွက်အခြားကျောင်းသား350ရို့ကိုလည်းတိချခွဲထားတယ်လို့ပြောပါတယ်။ COVID-19 ကပ်ရောဂါကြောင့်ပနမားနိုင်ငံမှာ9လကြာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘာသာရေးအဆောက်အုံတွေကိုတဖြည်းဖြည်းပြန်ဖွင့်နေပါတယ်။ဖျားကျောင်းနေမှာ9လအတွင်းပထမဆုံးအကြိမ်ဝှက်ပြူဆူတောင်းပွဲတွေပြန်ပြီးတော့ကျင်းပတော့မှဖြစ်တဲ့အတွက်သိက္ခာဝမ်းမြောက်မိပါတယ်လို့အငိမ့်စာအမျိုးသမီးကြီးတယောက်ကပြောပါတယ်။တနင်္လာနေ့မှာတော့ခရီးန်ဖျားကျောင်းတွေ၊စပင်ညာဆိုင်တွေ၊လက်လီကုန်းစုံဆိုင်တွေနဲ့ကာအယောင်ပြခန်းတွေကိုပါပြန်ဖွင့်လိုက်တာပါ။ကာယောဂါခရီးကျောင်းကျဆင်းသွားတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်ကြိုးစားနေကြတာဖြစ်ပြီးစပင်ညာဆိုင်တွေကတော့ချူတင် booking လုပ်တဲ့စနစ်နဲ့ပေါက်တဲ90လောက်ကိုပဲစတင်လက်ခံပြီးတော့ဝန်ဆောင်မှုပေးရမှာဖြစ်ပါတယ်။အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆောက်လုပ်ရေးလုပ်ငန်းတွေကိုတော့အစိုးရကပြန်ပြီးတော့လုပ်ကိုင်းခွင့်ပြုလိုက်တယ်လို့အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းအစိုးရကပြန်ပြီးတော့လုပ်ကိုင်းခွင့်ပြုလိုက်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကိုလည်းလုပ်ငန်းပြန်စဖို့ခွင့်ပြုလိုက်ပါတယ်။ပနမားနိုင်ငံမှာလက်ရှိချိန်ထိဗိုင်းရပ်စ်ပိုးကူးခံထားသူ8200ကျော်နဲ့သေဆုံးသူက1900ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဟေတီနိုင်ငံမှာ9လကြာပိတ်ထားတဲ့စတင်ကြောင်းတွေစနေလာနေ့မှာပြန်ဖွင့်လိုက်ပါပြီ။ကလေးတွေရဲ့ရှေ့အတွက်စတင်ကြောင်းတွေပြန်ဖွင့်ခဲ့တဲ့အပေါ်ကျောင်းသားမိဘတွေကကျေနပ်ကြပါတယ်။နိုင်ငံအလုံးဖွံ့ဖြိုးတိုးတက်မှုရဲ့အခြေခံအုံမြင့်ဟာပညာရေးဖြစ်တယ်လို့လည်းကျောင်းသားမိဘတဦးကပြောပါတယ်။ဟေတီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ2ဦးတွေ့ခဲ့တဲ့မတ်လနောင်မင်ကလေးကကျောင်းတွေ၊လေယာဉ်ခွင်တွေ၊စက်ရုံအလုပ်ရုံတွေနဲ့စိတ်ကမ်းတွေကိုပိတ်ထားဖို့တမရဂျာဗနယ်မိုးဆက်စ်ကအမိန့်ထုတ်ပြန်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်လို့မကြာခဏလက်ဆဲဖို့ကျောင်းသားရေးပညာရှင်တွေကအကြံပြုထားကြပေမဲ့လည်းဟေတီနိုင်ငံမှာရေကောင်းရေတန့်ရှာပါတဲ့အတွက်အဲ့ဒီလိုလိုက်နာဖို့မလွယ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ခုလက်ရှိချိန်ထိဟေတီနိုင်ငံမှာပိုးကူးခံရသူ9800နဲ့သေဆုံးသူက190ကျော်ရှိပါတယ်။အမေရိကန်ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုဒုတိယအဆင့်အဖြစ်ပိုကူးစက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စတင်တော်မှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကကျန်းမာတဲ့အရွယ်ရောက်သူလူ2665ဦးနဲ့စမ်းသပ်မယ်လို့ Novavax ဆေးကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ကာကွယ်ဆေးကလူကိုယ်ခံစွာအပေါ်ဘယ်လိုသက်ရောက်မှုရှိစေသလဲဆိုတာနိုင်ရှင်းနိုင်ဖို့အတွက်ကိုယ်ခံစွာအားကျဆင်းစေတဲ့ HIV ပိုးရှိသူတချို့နဲ့လည်းစမ်းသပ်မှာပါ။HIV ပိုးရှိသူတွေရဲ့ခုခံစွာကအခြားသူတွေနဲ့ကွဲပြားနိုင်တာကြောင့်ကျန်းမာရေးကောင်းတဲ့ HIV ပိုးရှိသူ240နဲ့ကာကွယ်ဆေးကိုဆန္ဒမယ်လို့ကြေညာချက်မှာပြောထားပါတယ်။ပထမအဆင့်အဖြစ်ဆေးနှစ်ကြိမ်ထိုးပြီးလူတွေနဲ့ဆန္ဒရမှာကနအူရလာတဲ့ရလတ်တွေမှာတော့ခန္ဓာကိုယ်ရင်းက cell တွေထဲကို virus ပိုးမဝင်အောင်ကာကွယ်နိုင်မဲ့ပဋိပစ္စည်းတွေထုတ်ပေးနိုင်တာတွေ့ခဲ့ရတာပါ။တောင်အာဖရိကနိုင်ငံကစမ်းသပ်မှုရလဒ်ကို Novavax ကုမ္ပဏီကလေ့လာဆန်းစစ်ပြီးရင်တော့ဒီအဆင့်ကိုပဲအမေရိကန်နဲ့ဩစတြေးလျနိုင်ငံမှာလူတွေနဲ့မကြခင်ထပ်ပြီးတော့စမ်းသပ်ဖို့ရှိပါတယ်။ပိုကူးစက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူတွေနဲ့စမ်းသပ်ခြင်းအပြင်ကာကွယ်ဆေးရအာဏာသိမ်းထိရောက်မှုရှိမရှိအာဏာရဲ့ကိမကင်းဆိုတာစစောသိနိုင်ခြင်းရှိတယ်လို့လည်း Novavax ကုမ္ပဏီသုတေသနဌာနအကြီးအကဲဒေါက်တာ Gregory Glenn ကပြောပါတယ်။ တော့အာဖရိကဟာကမ္ဘာမှာပိုကူခံရသူအများဆုံးရှိနေတဲ့နံပါတ်5မြောက်နိုင်ငံဖြစ်ပြီးပိုကူခံရသူ 58,300 နဲ့တေဆုံးသူက 11,600 ကျော်ရှိပါတယ်
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများဒသင်အောင်ပါတရင်ဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တနင်္လာနေ့ကစတင်ကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံပထမနေ့မှာအမေရိကန်သမ္မတဂဒိုဟောင်းမစ်ရှယ်ဥပါမာကလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်အောင်စုအတွက်လွှဲမှားနေတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ပြောလိုက်ပါတယ
် Donald Trump is the wrong president for our country. He hasHad more than enough time to prove that he can do the job, but
ယူသားဆုံးနဲ့အရှင်ဆုံးပြောရမယ်ဆိုရင်ဒေါ်နယ်ထရမ့်ဟာနိုင်ငံအတွက်လွဲမှားနေတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ကြောင်းသမရအလုပ်ကိုသူလုပ်နိုင်မလုပ်နိုင်ပြသဖို့သူမှာအချိန်ကောင်းမှရှိခဲ့ပေမဲ့သူ့အတွက်မနိုင်ဝန်ထမ်းတယ်လို့ဖြစ်နေကြောင်းမစ်ရှယ်ဥပါမာကပြောပါတယ်ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကတော့ဂယုဏတရားနဲ့ခံနိုင်ရေးဆွမ်းအားကြီးတဲ့ပြည်သူတွေနေထိုင်တဲ့အမေရိကန်နိုင်ငံကိုဦးဆောင်နိုင်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့လည်းသူကပြောပါတယ်တစ်ချိန်တည်းမှာပဲမင်းနီဆိုတာပြည်နယ်မှာလူကိုယ်တိုင်မင်းဆွေစည်းရုံးရေးဆင်းနေတဲ့သမရဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီညီလာခံအွန်လိုင်းကနေကျင်းပနေတာကိုလောင်းပြောင်းလိုက်ပြီးကျူတင်အတန်သွင်းထားတဲ့မိန့်ခွန်းတွေကစိတ်လှုပ်ရှားစရာမကောင်းဘူးလို့လည်းပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဒီမိုကရက်ပါတီညီလာခံကိုဝက်စကိုစင်ပြည်နယ်မီလ်ဝေါကီမြို့မှာဒီတစ်ပတ်ထဲကျင်းပဖို့အစီအစဉ်ကိုဖျက်သိမ်းပြီးတော့အွန်လိုင်းကနေကျင်းပရတာဖြစ်ပါတယ်ဒီအွန်လိုင်းညီလာခံမှာနိုင်ငံအနှံ့အပြားကနိုင်ငံရေးသမားတွေနာမည်ကျော်ကြားသူတွေနဲ့ဒီမိုကရက်ပါတီဝင်တွေပြောကြတဲ့မိန့်ခွန်းတွေကိုကျူတင်ဗီဒီယိုရိုက်ကူးပြီးအွန်လိုင်းကနေတိုက်ရိုက်မှတ်ချက်ပေးနိုင်အောင်စီစဉ်ကျင်းပနေတာဖြစ်ပါတယ်ရှေ့တရင်ပတ်မှာတော့သမ္မတထရမ့်ကသူ့ကိုသမ္မတလောင်းအဖြစ်ပြန်လဲရွေးချယ်တဲ့အခမ်းအနားမိန့်ခွန်းကိုအင်ဂျီရိုကနေပြောကြားမှာဖြစ်ပါတယ်ရှင်တရုတ်နဲ့ဩစတြေးလျနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့တန်တမာရေးဆိုင်ရာတင်းမာမှုတွေရှိနေတဲ့ကြားပါပဲဩစတြေးလျဝိုင်းရဲ့သွင်းကုန်တွေအပေါ်မှာတရုတ်နိုင်ငံကစုံစမ်းမှုတွေစတင်လိုက်ပါတယ်ဩစတြေးလျကဝိုင်းတွေကိုတရုတ်နိုင်ငံတွင်ဈေးအဆမတန်လျှော့ချသွင်းပြီးရောင်းနေတဲ့အတွက်ပြည်တွင်းမှာရောင်းလို့မစွန်တဲ့ကုန်ပစ္စည်းတွေကိုပြည်ပမှာလျှော့ဈေးနဲ့ရောင်းကုန်အောင်လုပ်နေသလားဆိုတာစစ်ဆေးဖို့တရုတ်နိုင်ငံကဆုံးဖြတ်လိုက်တဲ့အတွက်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့ထပ်ပြီးတော့အငင်းပွားစရာဖြစ်လာတာပါတရုတ်ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကတော့အခုလိုစုံစမ်းစစ်ဆေးဖို့လုပ်ရတာဟာတရုတ်နိုင်ငံအရက်တီစားရောင်းချမှုဆိုင်ရာအဖွဲ့ရဲ့တောင်းဆိုမှုကြောင့်ဖြစ်တယ်လို့ပြောပါတယ်။ဩစတြေးလျဝိုင်းထုတ်လုပ်သူတွေကတရုတ်နိုင်ငံကိုတင်ပို့ရောင်းချနေတဲ့ဝိုင်းတွေကိုအစမတန်ဈေးလျှော့ချလိုက်တဲ့အတွက်ပြည်ရင်းကဝိုင်းလုပ်ငန်းတွေကိုထိခိုက်သွားစေတယ်လို့လည်းတရုတ်ကဆွဆွဲပြောဆိုခဲ့ပါတယ်။အခုလိုစုံစမ်းမှုတွေလုပ်ဖို့အချိန်တစ်နှစ်တတိကြာမြင့်မှာဖြစ်ပြီးနောက်ထပ်6လထပ်ပြီးတော့တည်တန်းတူးနိုင်တာကြောင့်2022 February လအထိစုံစမ်းမှုတွေကိုပြုလုပ်သွားနိုင်ခြင်းရှိပါတယ်။အခုနောက်ပိုင်းတရုတ်နိုင်ငံဝူဟန်မြို့ကစတင်ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဩစတြေးလျကနိုင်ငံတကာကိုတိုက်တွန်းနေချိန်မှာပဲတရုတ်ကဩစတြေးလျသွင်းကုန်တွေကိုစုံစမ်းစစ်ဆေးဖို့လုပ်လာတာဖြစ်ပါတယ်။အစောပိုင်းကလည်းဩစတြေးလျဘာလီနဲ့အမေသာသွင်းကုန်တွေအပေါ်မှာတရုတ်ကအခွန်တိုးကောက်ထားတယ်လို့သူ့နိုင်ငံသားနဲ့အကြောင်းသားတွေကိုဩစတြေးလျမှာလူမျိုးရေးခွဲခြားမှုတွေရှိတဲ့အတွက်ပညာရေးနဲ့အလဲပတ်အတွက်မသွားရောက်ကြဖို့အကြံပြုတိုက်တွန်းထားပါတယ်ရှင်။ပါကစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတဲ့စစ်သွေးကြွတာလီဘန်တွေကတကွဲတပြားဖြစ်နေတဲ့အုပ်စုတွေကိုမဟာမိတ်အဖွဲ့တစ်ဖွဲ့အဖြစ်ပူးပေါင်းဖွဲ့စည်းလိုက်တယ်လို့ကြေညာလိုက်ပါတယ်။ဒီလိုတစုတည်းဖွဲ့စည်းလိုက်တာဟာပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာရရှိထားတဲ့အောင်မြင်မှုတွေအပေါ်ချိန်ချမှုအနေနဲ့တစ်ခုအဖြစ်ဝေဖန်သူတွေကသုံးသပ်ကြပါတယ်။ပါကစ္စတန်နိုင်ငံတဲ့အစ္စလမ်ဘာသာရေးစနစ်မဆန်တဲ့အခြေအနေကိုပြောင်းလဲပစ်ဖို့အတွက်တပွဲချင်းစီတကွဲတပြားစီတိုက်ခိုက်နေတဲ့အစားတအူးအဖွဲ့အတွင်လှုပ်ရှားတိုက်ခိုက်နိုင်မှုကြိုးပမ်းခဲ့တာလို့လည်းပါကစ္စတန်တာလီဘန်လို့လူသိများတဲ့ Tehrik-e-Taliban Pakistan TTP အဖွဲ့ကတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအဖွဲ့တွေဟာပါကစ္စတန်စစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးတွေကြောင့်အာဖဂန်နစ္စတန်နဲ့နေဆက်တလျှောက်မှာလှုပ်ရှားနေတာဖြစ်ပါတယ်။ American ပြည်ထောင်စုကအဲ့ဒီ TTP အဖွဲ့နဲ့ GUE အဖွဲ့ကိုပါကမ္ဘာလုံးဆိုင်ရာအကြမ်းတဲ့အဖွဲ့စည်းတွေဖြစ်ကြေညာထားပါတယ်။2014ခုနှစ်မှာ TTP အဖွဲ့က ခွဲထွက်ခဲ့တဲ့ GUE အဖွဲ့ဟာပါကစ္စတန်ထဲမှာကြံဖြတ်တိုက်ခိုက်မှုတွေကြီးကြီးမားမားလုပ်ခဲ့ပြီးပါတယ်။2016ခုနှစ်ကလာဟိုမြို့မှာခရီးယန်ဘာသာဝင်တွေအစ္စတန်ပွဲတော်ကိုပန်းကြံတစ်ခုနဲ့ကျင်းပနေတာကို GUE အဖွဲ့ကတိုက်ခိုက်တွေ့အတွက်လူ80ကျော်သေဆုံးခဲ့ရပါတယ်။ခုလိုစစ်သွေးကြွအဖွဲ့ရဲ့ပေါင်းစည်းမဟာမိတ်ဖွဲ့တဲ့တဲ့ပေါ်ပါကစ္စတန်အစိုးရကတစုံတရာဝေဖန်ပြောဆိုတာမရှိသေးပါဘူးရှင်။ဒီကနေ့အင်္ဂါနေ့အာရှအစီအစဉ်အစည်းအဝေးမှာအတက်အကျတွေရောပြုံးနေပါတယ်။ဂျပန်နိကေးအညွန်ကင်းက3.2%ကိုင်းနှုန်းကျဆင်းခဲ့ပြီးဩစတြေးလျ S&P ESX က3.8%ကိုင်းနှုန်းတက်ခဲ့ပြီးတောင်ကိုရီးယား KOSPI က2.4%ကိုင်းနှုန်းအထိထိုးဆင်းသွားခဲ့ပါတယ်။ထိုင်ဝမ် TSEC အညွန်ကင်းကလည်း3.6%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။အင်္ဂါနေ့နောက်ပိုင်းမှာတော့ဟောင်ကောင်ဟန်ဆိုင်အညွန်ကင်းက3.2%ကိုင်းနှုန်းအကျ၊ရှန်ဟိုင်းကမ်ပိုစစ်အညွန်ကင်းက3.1%ကိုင်းနှုန်းနဲ့အိန္ဒိယဆန်ဆက်စ်အညွန်ကင်းက3.5%ကိုင်းနှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးကတအောင်စကိုအမေရိကန်ဒေါ်လာ2017.40နဲ့3.6%ကိုင်းနှုန်းမြင့်တက်ခဲ့ပါတယ်။အမေရိကန်ယင်းယန်ဈေးတစီကို42.62ဒေါ်လာနဲ့3.6%ကိုင်းနှုန်းကျဆင်းပြီးနိုင်ငံတကာစံတတ်မှတ်ထားတဲ့ Brent ယင်းယန်ဈေးတစီကို45.15ဒေါ်လာနဲ့3.4%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။အမေရိကန်အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq ကျောင်းကျွေးဈေးစီးကွက်လေဒီကနေ့ကျဆင်းသွားခဲ့ပါတယ်ရှင်တို့ရရှိမြရှင်အင်္ဂါနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့ဗတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်နိုင်မှုအငြိစင်းတင်သွင်းထားသူ9000လောက်ကိုသတ်မှတ်ထားတဲ့ရက်မနေ့ကနောက်ဆုံးထားစစ်စစ်ကိုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တိုင်းနယ်ပြည်နယ်14ခုထဲကကိုယ်စားလှယ်လောင်းအငြိစင်းတင်သွင်းထားသူအများဆုံးအဖြစ်1030ကျော်ရှိတဲ့ရှမ်းပြည်နယ်မှာတော့တိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်လျှောက်ထားသူတွေကိုစစ်စစ်လက်ခံပြီးဖြစ်ကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကျန်တဲ့အမိအစင်းတင်သွင်းထားသူတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပြီးတဲ့နောက်မှာထုတ်ပြန်သွားမယ်လို့လည်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးစောမြင့်ဝင်းကပြောပါတယ်
ကျန်တာအလုံး၄၃လောက်ရှိပြီပါပြီကျန်တာ9မျိုး၄၄လုံးကလေးရပါကျန်တာတော့ပြောလို့မရပါဘူးဘာလို့ပြောမရလဲယူကြီးရဲ့ပညာကျေးရထုတ်ပြန်ပြင်ကြမှာလုပ်ပြရမှာမကြပါနဲ့
တတိပုဂ္ဂလအပါအဝင်ပါတီပေါင်း18ခုကကိုယ်စားလောင်းကြီးစီးရင်တင်သွင်းထားသူ386ယောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကိုယ်စားလောင်း9ဦးကလွဲလို့ကျန်သူတွေအားလုံးဝင်ရောက်ရှင်ပြိုင်နိုင်တဲ့အကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးသူရင်းထုတ်ကပြောပါတယ
်386ယောက်ကကျွန်တော်တို့က9ယောက်ပဲသူတို့ပယ်ပါတယ်ကမောင်းတော်ခင်က4ယောက်ပယ်ပါတယ်ကကြည်သူလူတော်2ယောက်ပြည်နယ်လူတော်2ယောက်ပါပဲချစ်တွေခင်ကတော့ကြည်သူလူတော်တယောက်ပါပဲ
ပေးချခံရသူ၄ယောက်ကိုတော့ရွေးကောက်ပွဲဥပဒေအခန်း၅မှာပါဝင်တဲ့ဝင်ရောက်ရှင်ပြိုင်မဲ့သူတွေကိုမွေးဖွားစဉ်မိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ရမယ်ဆိုတဲ့ဥပဒေဖော်ပြထားတယ်လို့ဥပဒေပါအတိုင်းဆောင်ရွက်တာလို့ကော်မရှင်တက္ကသိုလ်ကိုဖြေကြားထားပါတယ်။နိုဝင်ဘာ၈ရက်နေ့မှာချိန်မှမဲ2020အထွေထွေရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ကြမှာပါ။ရွေးကောက်ပွဲအတွင်းမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ခန့်မှန်းထားပြီးအသက်ပြည့်လို့ပထမဆုံးအချိန်မဲ့သေးမဲ့လူငယ်အရေးအတွက်ကတော့၅တန်းဝန်းကျင်မှရှိနေတာပါရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကျမကစုမော်ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာမျှတမှုမရှိဘူးဆိုပြီးအဓိကအတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးကြပါမယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွေလင်းမြင်သာမှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြည်ခိုင်ပြိုးပါတီအစိုးရခေါင်းဆောင်တွေကဒီကနေ့နေပြည်တော်ပါတီဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဝေဖန်လိုက်ကြတာပါကော်မရှင်အနေနဲ့တရားလွတ်လပ်ပြီးအမိခိုကင်းကင်းမရက်တည်နိုင်ဘူးဆိုရင်တိုင်းပြည်ရဲ့တည်ငြိမ်မှုကိုပါထိခိုက်နိုင်တယ်လို့လည်းပါတီပြောခွင့်ရသူတဦးဖြစ်တဲ့ဦးသိန်းထွန်းဦးကပြောဆိုသွားပါတယ
်ပါတီလာနိုင်တယ်ဆိုပြီးနိုင်ငံသားဆိုရင်ခြေသားလေးအတွက်ဒီနိုင်ငံသားလက်ထဏာတွေကလည်းမတွေ့လိုက်ရတဲ့အတွက်ဘလို့လောက်တော့ဥစ္စာကြီးဖြစ်ပြီးတော့အရေးပေါ်ဆိုရင်ခြေသားနိုင်တဲ့နိုင်ငံသားရှိပါအဲ့ဒီလိုရှိလာတဲ့ပုံစံရှိရင်အခုကျွန်တော်တို့ငွေပါတီရန်ဆိုတဲ့ကတော့ဆိုတော့လက်ရှိရှိထားသောတာဝန်ပြုပုံနဲ့တောင်းတာဖြစ်တဲ့အတွက်ကျွန်တော်နေနိုင်ပြန်ရအောင်ပြင်ဆင်ကြပါလေ
ပြည်ထောင်စုရွေးက ောက်ပွဲကော်မရှင်ဟာပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေနဲ့ဆွေးနွေးမှုတွေကိုလစ်လျူရှုထားတဲ့အတွက်ရွေးကောက်ပွဲမှာတရားမျှတမှုရှိရေးတက်မတော်ကိုပါအကူအညီတောင်းခဲ့ရတယ်လို့လည်းပါတီတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်ရင်မင်းမြင့်စွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
ဒီအဲ့လိုလေးပါလေဒီလိုဒီလိုတော့ကျွန်တော်ကအရင်ကတည်းကသူ့ဆက်ပြောတာတော့သူ့ပြင်လာတယ်မြင်ရတာဘူးဘယ်နဲ့ပါတီကိုပေါ့ပါတောက်ပြန်ဘူးပေါ့အဖြေရှင်းပေးမှုစိတ်တည်မတဲ့အခြေအနေရောက်တာဆိုဒီလိုရောက်လာတဲ့အချိန်မှာပဲအဲ့ပေါ့ပါပြန်ပြီးတော့အတန်းကိုပြန်ပြီးပြတ်မလုပ်ပဲပိတ်ဆံနေတယ်ဆိုတော့သူ့ရဲ့ဆောင်းတဲ့ဥပဒေထုတ်ပြန်တာတက်တဲ့ဒီလိုမျိုးတွေကပုံရှင်းချက်တာဘာသာပါလဲလက်ရှိပါဘာလို့ဒီမှာအဲ့ဒီနိုင်ငံရဲ့စက်ပြီးတော့ပါစီးသားတွေဟိုခိုင်းလာတော့စီးသားတွေရှိတဲ့တောက်တွေစီးတယ်စိတ်တော်လောက်တယ်ဒီအဲ့ဒါဒီဒီရောက်ဝင်ကြတာသာသနာ့ကြတာလေဒီတော့ပဲဖြစ်နေချင်းချက်ချက်ပေါ်တော့ဒါကဘာရောက်လို့ပြောရဲဘာသွားတော့ဆိုင်နေအောင်ဖြစ်ဒီလိုပြောတာတော့ပြုရှိရညာပါလေရှင်းပေါ်ရှိနေတာမဖြစ်ပါဘူးပြောတာ
ပြည်ခိုင်ပြိုးပါတီနဲ့နိုင်ငံရေးပါတီ30ကျော်တို့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်ကဆောက်ရွက်ပေးနိုင်လားရှိမရှိဆွေးနွေးခဲ့တယ်လို့လည်းတက်ရောက်သူတွေကပြောပါတယ်ဒီကနေ့မှာပြည်ခိုင်ပြိုးပါတီကရွေးကောက်ပွဲနောက်ဆက်တွဲမတိမငိမ့်အခြေအနေတွေဖြစ်မှာကိုသတိပေးခဲ့တဲ့အပေါ်မှာသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
အဓိကသူတို့ message ပေးခြင်းဒါကတော့ဒါအရေးပေါ်အခြေအနေဖြစ်ကောင်းဖြစ်နိုင်တယ်ဒီခါကျရင်လူတို့ကဟိုဖိလိုက်ရင်ကြွမှာပဲလို့ဘာလို့ညာလို့ဒါဒီလဲအဲသူလျှောက်ပြောသွားတယ်ပြောသွားတော့အဲ့ဒီအပေါ်မှာဟိုတုံးတက်ကြည့်ရဲ့သူကသူတို့တွေကပေါ့နော်ဟိုရွေးကောက်ပွဲတစ်ခုကိုဝင်ဖို့အတွက်သူတို့ကိုသူတို့ယုံကြည်မှုမရှိတဲ့နဲ့ဟိုစစ်တပ်ကနေပြီးတော့မှဝင်ပြီးတော့မှဟိုအာဏာသိမ်းပြီးတော့မှရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုတဲ့ပုံမျိုးတော့တွေ့နေရတယ်အဲသူတို့သဘောမကျဘူးဗျာဆိုဥပဒေနီးလမ်းနဲ့ဒီဖွဲ့စည်းပုံခြေခံအောက်မှာတည်တဲ့ဥပဒေတွေအောက်မှာသူတို့လုံးလို့ရတဲ့ဟာတွေရှိတယ်အဲ့ဒီတိုင်းကိုသူတို့ကသွားရမယ
်နိုင်ငံရေးလေးလာတုံးသက်သူပြည်သူလူထုကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုနိုင်ငံရေးအရသာဖြေရှင်းတင်တယ်လို့မြင်ပါတယ
်ဒီနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်အပေါ်မှာယုံကြည်မှုမရှိရင်မကျေနပ်ရင်သူတို့လက်ရှိဒီအခြေခံဥပဒေရဲ့ဘောင်အတွင်းမှာပေါ့သူတို့လုံနိုင်တာတွေရှိပါတယ်အဲ့ဒါကဒီပြောင်စုရွေးကောက်ပွဲကော်မရှင်ကပြောင်စုအဖွဲ့အစည်းတရားဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပြောင်စုအဖွဲ့အစည်းကိုဒီဆွဆွဲပြစ်တင်တဲ့ကိစ္စမျိုးပေါ့နော်ဆွဆွဲပြစ်တင်တဲ့ကိစ္စမျိုးလွတ်တော်တွေကနေတဆင်သူတို့လုပ်လို့ရပါတယ်အဲ့ဒါကလုံထုံးလုံနီးရတော့တမရကိုဆွဆွဲပြစ်တင်တဲ့နီးနဲ့လောက်တာပေါ့နော်အမှန်ကဒေရန်သူတို့လုပ်တင်တာအဲ့ဒီနီးကိုလုပ်တင်တာပေါ့အဲ့ဒီလိုမဟုတ်ဖဲနဲ့တက်မတော်ကာဝေးဦးကြီးချုပ်ကိုသွားပြောတယ်ဆိုတော့ဒီလိုသွားလုပ်တဲ့ပါတီတွေအတွက်လည်းပြောမယ်ဆိုရင်တော့ဒါနိုင်ငံရေးလက်ခါကြတာပေါ့ဗျာ
လူမာလာရှိရနေရွေးကောက်ပွဲမှာရှင်ပြိုင်မှုပြည်ခိုင်ပြိုးပါတီကအငိမ့်စားတက်မတော်သားတချို့အပါအဝင်ကိုယ်စားလှယ်လောင်းတစ်ထောင်ကျော်အမည်စင်းတင်သွင်းထားပါတယ်ကိုယ်စားလှယ်လောင်းတွေဟာတိုင်းရင်းသားမဟာမိတ်ပါတီတွေရဲ့မဲဆန္ဒနယ်မြေတချို့ကနေလွဲလို့မဲဆန္ဒနယ်မြေ300နီးပါးမှာရှင်ပြိုင်သွားမယ်လို့လည်းကြေညာထားပါတယ်ရှင်ကျွန်မစုမမ
ရခိုင်ပြည်နယ်ရေသိပ်တောင်မြို့နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်နောက်ထပ်ထွက်ပြေးလာရတဲ့ဆိတ်ဆောင်ဒုက္ခတွေတဲ့အတွက်ယာယီခလုံးဖို့မြေနေရာလျှောက်ထားတာကိုပြည်နယ်စုရကခွင့်ပြုချက်မပေးဘဲငင်းဆန်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြောင့်နေရတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဒီလာထင်းမှာပဲရေသိပ်တောင်မြို့ပေါ်ကိုခလုံးလာကြတာကြောင့်ယာယီနေထိုင်ဖို့မြေနေရာလျှောက်ထားခဲ့တာပါရခိုင်ပြည်နယ်မှာရေသိပ်တောင်မြို့နယ်ဟာဆိတ်ဆောင်ဒုက္ခတွေအများဆုံးမြို့နယ်တစ်ခုဖြစ်ခံမှန်းထားကြပြီးဆိတ်ဆောင်ဒုက္ခတွေ300ကျော်ရှိနေတယ်လို့နောက်ထပ်လက်တိုးလာနေတာကြောင့်နေရာစီစဉ်ပေးဖို့ပြည်နယ်ဆွေရထံခွင့်ပြုချက်တောင်းခဲ့ပေမဲ့ရင်းပယ်ခဲ့တယ်လို့ရေသိပ်တောင်မြို့နယ်မြို့သားလွှတ်တော်မှဦးခင်မောင်လကပြောပါတယ်
။ဒီတောင်မြို့ပေါ်မှာအာဇာခွင့်တစ်ခုကျင်တော့တယ်။အာဇာခွင့်မှာဒီမဆုံးမနေရကအများကြီးတွေအာဇာတော်ကြီးစကားမလုပ်ကြဘူးကြား။နောက်မြို့ကြီးမြို့သားတွေဒီထူအောင်ကလေးရတာကိုအကြံပေးတယ်။အဲ့ဒါနဲ့အဲ့ဒီမြို့ကိုသွားပြီးလျှောက်တာ။ဇူလိုင်ပြည်နယ်ကသွားပြီးလျှောက်တာ။ဇူလိုင်စစ်တပ်ရဲ့နေမှာတော့အကြောက်ပြန်နေတယ်။အဆောက်ပြေတော့ဒီလိုမပြတ်ပါဘူးဆို
တိတ်ဆောင်တွေအတွက်နေနေရတောင်းခံတဲ့နေရာဟာဘောလုံးကွင်းဖြစ်နေတာကြောင့်ပြည်နေဆွေရကခွင့်ပြုပေးလို့မရတာဖြစ်တယ်လို့ရခိုင်ပြည်နယ်စေဘင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်။အဲဒါဆိုတော့ဘောလုံးကွင်းဖြစ်နေတယ်။အဲဒါနဲ့ဝန်အဲဒါဝန်ဌာနမှခွင့်ပြုကြရမယ်။ဘောလုံးကွင်းဖြစ်နေတဲ့အတွက်ကြောင့်အဲဒါကြောင့်ဆွေမီနီယာအလော့ကိုစားပါဆိုပြီးတော့ပြောတာဖြစ်တယ်။
စစ်ဆောင်ဒုက္ခသည်တွေများလာတာနဲ့ညာရတဲ့တော်မျိုးပေါ်မှာနေစရာမရှိတော့တာကြောင့်စစ်တွေပါဝင်တခြားမျိုးနွယ်တွေကိုတော့နေကြပါတယ်စစ်ဆောင်တွေအတွက်ကူညီထောက်ပံ့တဲ့သူတွေရှိပေမဲ့ညီနေရခက်ခဲရှိနေတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဒီ ICRC လို့ရှိကြတယ် official လို့ရှိကြတယ်နေရာရင်ပါတော့လို့လို့ဆိုပြီးတော့အဓိကတော့အစားအုပ်ရေအင်္ဂါရေအဒီလိုရှိတဲ့ကိုတင်ကြထားတယ်ပြီးတော့ ICRC ကလည်းဒီအားနဲ့ပုံပြီးပေးပါတယ်အဲ့ဒါဒီရေဆောက်ဖို့မိကြတော့မရှိဘူးဆိုတော့ခက်ခဲတော့ဖြစ်တယ်အခုလည်းမိရှာနေသေးတယ
်လက်ရှိရှင်ဒီရခိုင်ပြည်မှာလက်နက်ကင်ပဏိပခတ်တီကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရေ2သိန်းကျော်အထိရှိမယ်လို့ခန့်မှန်းထားကြပြီးအဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးတွေနဲ့စစ်ရှင်နဲ့အောက်တွေဖြစ်တယ်လို့စစ်ဆောင်တွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစီယုံ REC ကထုတ်ပြန်ထားပါတယ်လက်တလောမှာလည်းရခိုင်ပြည်မှာမိုးအဆင်မပြောက်ရောသွန်းတာတဲ့လေပြင်းတိုက်ခတ်တာတွေကြောင့်စစ်ဆောင်ဒုက္ခသည်တွေနောက်ထပ်ချက်ချင်းတွေနဲ့ရင်ဆိုင်နေကြရတယ်လို့စစ်တပ်တော်မျိုးပေါ်ကစစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘတာကပြောပါတယ
်ဟုတ်တယ်ဗျာဒီအခုလောလောဆယ်ကျွန်တော်ရခိုင်ပြည်ကဒီလိုဆိုကျွန်တော်ဒီဘက်ကမှဆိုတော့ဟိုမိုးတွေတွေကြီးတယ်တော်တော်ဆိုးတယ်ဆိုတော့ကပြောမယ်ဆိုရင်ညာသင်းသင်းရောက်နေမှာတော့ပြည့်စုံတယ်ဆိုတာတော့မရှိဘူးလေလုံးဝမိုင်းနာအောင်မိုင်းနာပဲကဟိုပါဝတ်နေရကဒီကျမ်းမရေပညာရေးကစလုံးဝချင်းချင်းကြဖြစ်နေလုံးဝမပြည့်စုံဘူးကတော်တော်အဆက်ဆက်ဖြစ်နေကြတယ်ကျွန်တော်လည်းမိုင်းတနောက်တော့ထောက်ပံ့တာပါဆို
ကိုဗစ် -19 ကာယောဂါနဲ့ကြုံနေရခြင်းအပြည့်ခါရစေကြဖို့ကုလသမဂ္ဂအတွင်းမှလျှောက်တာမကမြန်မာနိုင်ငံအခြေစိုက်တန်တမန်တွေနဲ့ကုညီပိရဲ့ဖွဲ့တွေကလည်းတိုက်တွန်းထားကြပေမဲ့အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်မင်းပခတ်တွေကြီးထောလာနေတာကြောင့်စစ်နယ်ရခပြက်လက်မှုနဲ့အိုးရင်ဆုံးခါရတဲ့ရှင်နေတဲ့ပို့ဆိုးလာမှဆိုရင်ကြောင့်လည်းနိုင်ငံတကာကုညီပိရဲ့ဖွဲ့20ကလည်းမကြတိတ်ခင်ကပဲတည်ပြီးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကလည်းတည်ပြီးပို့ထားတာဖြစ်ပါတယ်
ရှမ်းပြည်နယ်မှာပုဂ္ဂလိကဘဏ်ခွဲသုံးခုပိတ်လိုက်ရတာဟာတောင်းလန်းတဲ့ကိုင်တရားနယ်လေးကစီးပွားရေးလုပ်ငန်းတွေပေါ့ခွန်ကောက်ခံနေရတဲ့ဆက်နွယ်နေရဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါမူဆယ်မျိုးပေါ်ကဘဏ်ခွဲသုံးခုကိုဩဂုတ်လ18ရက်ကစပြီးခေတ္တပိတ်မယ်လို့ကမ္ဘောဇာဘဏ်ကသတင်းထုတ်ပြန်ခဲ့တာဟာတောင်းလန်းတဲ့ကိုင်တရားနယ်လေးရဲ့အခွန်ကောက်ခံမှုနဲ့ပတ်သက်နေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်ဒီ NLA အဖွဲ့ပြောခွင့်ရဗိုလ်မှူးစာရေးကျော်ကတော့သူတို့အခြေဆိုင်လှုပ်ရှားနေတဲ့နေမီကစီးပွားရေးလုပ်ငန်းတွေပေါ်ပုံမှန်အခွန်ကောက်လေးရှိပေမဲ့ပိတ်လိုက်တဲ့ဘဏ်တွေကိုတော့အခွန်ဆောင်မှုအကြောင်းကြားထားရဆိုပြီးလူမှုကွန်ရက်ပေါ်မှာပြန့်နေတဲ့စာကတော့သူတို့အဖွဲ့ကပြပို့တာမဟုတ်ဘူးလို့ပြောပါတယ
်။ဟိုကဟာကလည်းစာပြီးအောင်ပြရတော့ကျွန်တော်တရားပြပုံမှန်အဖြစ်ရတော့ကျွန်တော်ဒီနေ့ရမှလို့ခိုင်တယ်လို့ရှိပုံပါလေတော့ကိုပတ်ဖို့ရှိတယ်။အဲ့တော့အရင်ကတနည်းကိုတကြိမ်ဆောင်ပြီးလို့ရှိရင်တော့တနည်းစာပြီးသွားဖြစ်တယ်။သူကတော့ကျွန်တော်ဒီရေချာတော့အာဒီလိုမျိုးပေါ်မှာဝင်တော့ဝင်ဖို့ပြအလင်းအောင်ပေါ်မှာပြီးပြီးမတော့အဲ့ဒီကနေချင်းမှာတော့ပန်းလာဖြစ်တယ်
။မူဆယ်မြို့နယ်ရဲတပ်ဖွဲ့မှဦးအောင်ကျော်ကတော့မူဆယ်ကမ္ဘောဇာဘဏ်ခွဲတစ်ခုကိုအခွန်ဆောင်မှုအကြောင်းကြားစာပေးပို့ထားရဆိုတာသိရကြောင်းပြောပါတယ်
။ဘာလို့တော့မတော်တော့မပါဘူးလဲသူလေကျွန်တော်သိရတော့ကမ္ဘောဇာဘဏ်ပြစ်ကိုတော့အဲ့မှာ TNM ရနေတော့မှ TNM ဆိုတာကျွန်တော်တို့သိရတော့ဗျာရုပ်ကတော့ဟိုအဖွဲ့ကြီးစစ်တဲ့ပေါ့အဲ့ဒီအဖွဲ့ကနေတော့မှစာပေးရလို့တော့ပြောတဲ့အတွက်ကျွန်တော်တို့လည်းအဲ့မှာလုံခြုံရေးပါညာချလာတော့ရှိတာပေါ့နော်
ကျန်တဲ့ကမ္ဘောဇာဘဏ်ခွဲတွေကတော့လုံခြုံရေးကင်မရာအပြင်တခြားပြင်ဆင်ရေးတချို့အတွက်လုံမမို့ပိတ်ရတာလို့ပြောပါတယ်ဘဏ်ခွဲတွေပိတ်ရတဲ့အကြောင်းနဲ့ပတ်သက်လို့ကမ္ဘောဇာဘဏ်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးမူတဲ့ခရိုင်လက်ထောက်ညင်ကြဲမှုဥမောင်မောင်တန်းကတော့ဒါနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပြည်내အစိုးရအဖွဲ့ကိုတင်ပြထားရလို့ပြောပါတယ်
။သတင်းတက်တာဗန်ကွဲချက်၃လပြိမ့်မယ်လို့ပြောတာလေ။ဒီကမ္ဘောဇာဗန်လေးပြိမ့်မယ်ဆိုတော့ကျွန်တော်တို့ကြီးနေမှာလေတိတာပြန်နော်။ဟိုရက်ကြီးတုန်းကတော့အဲဒီသတင်းကြဲဆိုတော့ရတဲ့သတင်းမမှန်ဘူးဆိုတော့ကျွန်တော်ကအစိုးရအဖွဲ့ပါညာတင်တာရှိတာ။သူပုံမှန်လုံခြုံရေးပြင်ကုလုံရေးပို့ဆောင်ရတာပေါ့နော်။
အစိုးရကတော့ဗန်ဒီကိုဒေတာလုံခြုံရေးစိတ်ချရရဲဆိုမှဖွင့်ဝင်ပေးခဲ့တာဖြစ်ကြောင်းဘိုးဘန်ဒူဥက္ကဋ္ဌဦးစိုးမင်းကဖူယိုရီကိုပြောပါတယ်
။ဗန်ဒီကတော့သူတို့လုံခြုံရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဟိုဖွင့်ဝင်ပြီးပြရရနည်းမြေဒေတာကံလုံခြုံရေးဒီအဖွဲ့တွေကနေပြီးတော့ဒါလုံခြုံမှုရှိတယ်ဆိုတဲ့အမျိုးနဲ့ဖွင့်ဖို့ခွင့်ပြုခဲ့တာပေါ့။ဆိုတော့အချင်းဒီပေါ်မှာမူတည်ပြီးတော့ဒါကတော့လုံခြုံရေးအပိုင်းနဲ့ဖြစ်တဲ့အတွက်သူတို့လုံခြုံရေးလိုအပ်တဲ့ solution တော့သက်ဆိုင်ရာဌာနတွေကပဲဆောင်ရွက်ကြဖို့ပဲရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအချက်အချကျသလိုမြန်မာစီးပွားရေးဘဏ်နဲ့ရဝတီဘဏ်အပါအဝင်တခြားပုဂ္ဂလိကဘဏ်လုပ်ငန်း10ခုကျော်ရှိပါတယ်။တပ်မတော်နဲ့လက်နက်ကိုင်အဖွဲ့ဝင်တွေနေမီစုမှုထားတဲ့ရှမ်းမြောက်ဒေသတချို့မှာလုံခြုံရေးအရာမကြခဏဆိုသလိုဘဏ်တွေပိတ်လိုက်ရတာမျိုးရှိခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။
ချမ်းပြည်နယ်တောင်ပိုင်းကျေးတီမြို့အဝင်ဂိတ်တွေမှာမော်တော်ကားဖြတ်တန်းသွားလာခွေကိုတမ်တော်ကလှုံ့ဆော်ရဲအတွက်မကြာခဏတာမြင့်လက်ရှိတဲ့အတွက်အခက်အခဲကြုံနေရတဲ့အကြောင်းပြောပြချင်ပါတယ်ရှင်မကအကနုံပါ ကျေးတီမြို့အဝင်မှာတမ်တော်ကတာဝန်ယူထားတဲ့ကျေးတီကောင်းလန်းကျေးတီမိုင်းနောင်မိုင်းနံကိတ်တွေမှာညနေ6နာရီကနေမနေ့6နာရီအတွင်းမော်တော်ကားတွေဖြတ်တန်းသွားလာခွေကိုဒီလဆန်းကလေးကတားမြစ်ထားတယ်လို့ကျေးတီမြို့နယ်မဲဆန္ဒနယ်အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ဆိုင်မှန်းကပြောပါတယ်ဒီအတွက်လဲနေ့စဉ်ခန်းမှန်းခြေကားအစင်ပေါင်း200လောက်ဖြတ်တန်းနေတဲ့လမ်းကြောင်းမှာအစင်မပြေမှုတွေကြ
ကာရမတွေပဲပြန်မေးကြည့်တာပေါ့နော်ပြန်ခွင့်ပြီလားဆိုတာလေးပဲပြန်မေးကြည့်မှတိတာပေါ့နော်ဒီဘယ်ဘာဘယ်အကြောင်းအရာရဆိုစစ်ဆေးတာတော့သူတို့ကကောင်းတင်ထဲ့မပြောဘူးကားတွေကိုဒီစီအများကြီးပါလို့ရှိရင်ထုတ်ပါဆိုတဲ့ဟာလေးထုတ်ကြည့်တာပေါ့နော်အဲ့လိုမျိုးတွေပဲလောက်ကြတာဗ
ျလက်နဲ့ကင်တက်ဖွဲ့လှောက်ရှားလေးရှိတဲ့ဒေသမှာလုံချုံရဲ့အတွက်မြို့ဝင်ဂိတ်တွေကိုညဘက်မှာပိတ်ထားတဲ့အတွက်အခက်အခဲကြုံနေရတယ်လို့လည်းဒေသခံကားသမားတယောက်ကပြောပါတယ
်ပြောချင်တာတော့ဗျကျွန်တော်တို့ဘယ်လိုပြောအောင်ကားသမားဆိုတာကတော့ကြီးတကူထွက်လာပြီဆိုရင်အိမ်ကတော့ရောက်ချင်တာပဲဗျဖြစ်နိုင်တော့သူတို့မပိတ်တာတော့ပိုအဆင်ပြေတော့ဗျသူတို့ပြောရဲ့လုံချုံရင်းဆိုတာလည်းကျွန်တော်တို့ပါကျွန်တော်ပဲတာဝန်ယူရတာပဲသူတို့ပြောတာတော့လုံချုံရင်းလုံချုံရင်းပဲဗျဟုတ်ကျွန်တော်တို့ကတော့ကိုယ့်ဘာကိုယ်ပဲတာဝန်ယူရတာလမ်းကြောမှာ
ကျေးတီမြို့နယ်အပါအဝင်ရှမ်းပြည်နယ်တောင်ပိုင်းဒေသအချို့မှာတော့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့တပ်မတော်ကြားဒီနှစ်စံပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပူပါတယ်ကျေးတီမြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ဝေကတော့တောင်ချုံရဲအခြေအနေရကန့်တက်ရတာလို့ပြောပါတယ်
အော်ညဘက်ဆိုရင်တော့တို့လုံညွေးရလို့တားတာတော့ရှိတယ်ဒီဘက်ကနေကနေရတဲ့တိကြီးကပါပုံမှန်သွားလာနေကြသူတွေကတော့ဘူးမှမသွားဘူးအဲ့ဒီမောင်းရင်မောင်းရင်းကလိုလိုမသွားတော့ဘူးပေါ့နော်
လုံချုံရဲ့အတွက်ရင်အတော်လာတွေကိုကန့်တတ်မှုတွေကြောင့်မကြာခဏအခက်ကြုံနေရတဲ့ကိစ္စအတွက်လွှတ်တော်မှတင်ပြတဲ့အထိရှိခဲ့ဘူးတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်ဆိုင်ဆိုင်မှန်ကပြောပါတယ်
ပြီးခဲ့တဲ့နှစ်ပေါ်တော့2019တော့လည်းဟိုဒီမိုင်းတော်မြို့ထဲမှာည6တိုင်းဟိုမိုင်းတော်မြို့ပြုလေဆောင်မှာပေါ့ကိတ်တစ်ခုရှိတယ်ဟိုအများတော်ဖြင့်ဟိုတံပရောကစောင့်ကြတာပေါ့နော်ညာ6တားဆိုလို့ရှိရင်ကြီးရောရင်ရောပြေးပတော်ဘူးအဲ့ဒါကိုပြင်လေလွတ်တော်ကိုယ်စားလှယ်ပြန်ဆန်းနဲ့အမှတ်နဲ့ကိုခင်မောင်ညောင်းကလွတ်တော်ထဲမှာတော့မေးတယ်မေးတော့သူတို့ကဖြေချော့ပေးတယ်ယင်ကြီးတွေတော့တွားခွင့်မပေးဘူးပေါ့နော်ယင်ငယ်တွေကြတော့အချိန်မရတွားလို့ရတယ်ဆိုတဲ့ဟာလေးဖြေချော့ခဲ့ဘူးတယ်ဗျ
စီရဲတင်းမာမှုတွေကြုံခဲ့ရတဲ့ပြည့်ခဲ့တဲ့2019ခုနှစ်မှာတော့ကလည်းအလားတူကန့်တတ်မှုတွေကြုံခဲ့ရတာပါဒီကန့်တတ်မှုတွေမကြာခဏကြုံနေရတဲ့ကိစ္စကိုလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးတိုင်ပင်ဖို့စီစဉ်နေတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်ဆိုင်ဆိုင်မိုင်းကပြောပါတယ်ရှင်ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ထိုင်းနိုင်ငံချွန်ဘူရီခရိုင်မှာဆောင်လက်စအထက်မြင့်တိုက်ခန်းပေါ်ကနေမတော်တဆပြုတ်ကြရကနေမြန်မာလူသမား2ဦးသေဆုံးခဲ့ပြီးအနည်းဆုံး6ယောက်လောက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမြန်မာနိုင်ငံသားဆောက်လုပ်ရေးလုပ်သားတွေအလုပ်လုပ်ကြနေတဲ့ချွန်ဘူရီခရိုင်ဆမ်ဆွမြို့ခလောင်နေမင်းနယ်မြေအထက်42ထပ်မှာရှိတဲ့ဆောက်လက်စကွန်ဒိုတိုက်ခန်းအဆောက်အဦမှာမတော်တဆဖြစ်ရကနေမြန်မာနိုင်ငံသားတွေထိခိုက်သေဆုံးခဲ့ရတာဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့လုံသမားရေးရနဲ့မှတ်တမ်းရေးရတာဝန်ကဦးမင်းဦးကအခုလိုပြောပြပါဗျ။အ
ခုကအဲ့ဒီချုံပိုးအိမ်မလေးစစ်တာအဲ့ဟိုပေါ့ညံပြိုကြတာပေါ့နော်ညံပြိုကြတော့ဟိုအလုံးပေါင်းတော့၄ယောက်ပြ၂ယောက်ကအဲ့ဒီမှာပဲပွဲချင်းနေကြတာ။တယောက်ကကြတော့ဟိုတော်တော်လေးအပြင်းထန်တန်ရထားတယ်။သူတို့ပြုတ်ကြတာတော့အဲ့ဒီခုနှစ်ထပ်အမြင့်ကနေပြီးတော့ပြုတ်ကြတာအဲ့ဒီ50နှစ်ဆက်ပေါ့ကွန်ဒိုမီနီယံကြီးစောင့်တာပေါ့နော်။အဲ့ဒီ body အဲ့ဒီကွန်ပဏီပဲအရင်အဲအော်မကြာခင်နှစ်ကျေတော့လည်းအဲ့လိုမျိုးတစ်ခေါက်ဖြစ်မှုရဲ့တ
ဲ့။ဩဂုတ်လ16ရက်နေ့အလုပ်ပိတ်ရက်မှာအချိန်ပိုလုပ်ကင်နေကြတဲ့မြန်မာနိုင်ငံသား10ဦးခန့်ရှိနေတဲ့အထက်ခွနစ်နေရာပေါ်မှာပုံလောင်းပီးသားအင်္ဂလိပ်ဘောင်းတွေကိုကရင်းကျိုးတွေနဲ့မတင်နေတဲ့အချိန်အလေးချိန်မနိုင်မနှင်းဖြစ်ပြီးအင်္ဂလိပ်ဘောင်းတွေပြုတ်ကြရတာကနေအင်္ဂလိပ်ပြားဘောင်းကိုထိမ့်ပေးနေတဲ့မြန်မာနိုင်ငံသား4ဦးပါဒီပြင်ပေါ်ကိုလိမ့်ကြခဲ့တာပါမီတာ400အမြင့်အထက်ခွနစ်မီတာ400အမြင့်ရှိတဲ့အထက်ခွနထက်ကနေပြုတ်ကျခဲ့တာကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ပြီးနောက်ထပ်2ဦးလည်းဒဏ်ရာပြင်းထန်ပါတယ်။ကျန်လူသမား6ဦးကတော့ပွန့်ပဲ့ဒဏ်ရာတွေအနည်းငယ်သာရခဲ့တယ်ဆိုပြီးချွန်ဘူရီခရိုင်မှုဘင်းစုံစမ်းစစ်ဆေးရေးမှူး สุชาติเจริญศรีก็อธิบดีทบทวนให้ว่าเลยคิดเฉพาะแค่เรื่องยามาเตะโซ่ตัวเดียวมันงั้นได้สั่งเลยรู้ตัวมันอุกอาโร่แต่ลิซ่าเช่นนี้อยู่กับการสู้เนี่ยแต่ตัวเจ้าเนี่ยอยู่กับเขมรุ่งเช้าเลยยิ่งแต่ตัวเนี่ยอยู่กับเขมรุ่งเช้าเลยก็ร้องช่วงบุรีขยันบุรีพาเสียวมาเย็บกับกุฏาปีนี่ว่าเลยคุณพี่เนี่ยปัตตาปีสั่งอุ้งสั่งลงนี่ละกูอยากยิ่งสั่งเงี้ยปีตอนวันศุกร์สั่งลงยิ่งเจริญอะไรกูเลยเย็บแต่พ่อวันนี้ก็ส
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မျိုးဝင်မှာရွေးကောက်ပွဲအတွက်ဘာဒီကိုစားပြုသမ္မတလောင်းရွေးချယ်မယ်ဒီမိုကရက်တစ်ပါတီညီလာခံကို online ကနေမနေ့ကတင်လာနေမှာစတင်ကျင်းပမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှာဟုဆိုရင်ပြီးလူစုလူဝေးတွေရှောင်ရတဲ့အချိန်မှာအဝေးရမိန့်ခွန်းတွေပြောပြီးကျင်းပတာဖြစ်တာကြောင့်ပါတီသမ္မတလောင်းအဖြစ်လက်ခံမဲ့ဒုသမ္မတလောင်းဂျိုဘိုင်ဒန်ပါဝင်ကိုယ်စားလှယ်တွေညီလာခံကျင်းပတဲ့ဝင်းစကွန်ဆင်ပြည်နယ်မဲဝေါ်ကီမြို့ကိုမလာရောက်နိုင်ကြပါဘူ
း I know Joe
ဒီမိုကရက်တစ်ပါတီညီလာခံအစည်းအဝေးတချို့တွင်ဒုသမ္မတလောင်းယာတာမှုအပေါ်သဘောထား RS Arabicity ရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်ပြေးတယ်ပါကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်အမတ်ကမ်လာဟဲရစ်စ်ကိုဒီမိုကရက်တစ်ပါတီရဲ့ဒုသမ္မတလောင်းအဖြစ်ယာထားတဲ့အကြောင်းပြီးခဲ့တဲ့ဘက်ကဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။ကမ်လာဟဲရစ်စ်ဟာအိန္ဒိယအနယ်လေးဖြစ်လူမဲအမျိုးသမီးတူလည်းဖြစ်တာကြောင့်ဒါအသိုင်းဝင်ရွေးချယ်မှုဆိုပြီးဒီမိုကရက်တစ်ပါတီဝင်အားလုံးနှိပါသတ်မှတ်ခဲ့ကြပါတယ်။ပါတီရင်းသမ္မတလောင်းဝင်ရောက်ရှင်ပြန်ခဲ့တဲ့ထဲလွတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့ဒီရွေးချယ်မှုကပါတီရဲ့ဂုဏ်သိက္ခာ
I believe that Kamala is as somebody who has known her for a long time.
Kamala ne bigan ne pai twin tikwin ya gi de du diao ni ne chue ya yin. Su ma tu tu ji ja sait ko thu jun le du sait ko khai ma le du ba. Du tamara fans nya ga ni su ne zara sit thu ya ga lu chano ma lo jin ma u. Biden ye mae sun si yun yi atwet du ha tan bo ji de du diao ba. Mae san na shin ni ye a ji a che thauk khan mu ya sei me du lo chano myin ma le.
ပြီးခဲ့တဲ့ဘက်ကဒယ်ဝဲယားပြည်နယ်ဝီမန်တန်မြို့မှာဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့ပထမဆုံးပူးတွဲမဲဆွယ်စီယုံခဲ့ကြပါတယ်။ဆိုတော့ဘိုင်းကတော့သမ္မတဒေါ်နယ်ထရန့်ကကမလာဟဲရစ်ဟာရွေးကောက်ပွဲရှင်ပြိုင်ဖို့လိုအပ်တဲ့ရည်ချင်းတွေနဲ့မပြည့်တဲ့အကြောင်းဆုံးဖြတ်သတ်မှတ်တဲ့ရှင်းနေတွေကလည်းထူးချွန်တဲ့ရှင်းနေတွေဖြစ်တဲ့အကြောင်းရင်းစွာရှင်းလင်းပွဲတစ်ခုမှာ CEO ရဲ့အမေကိုပြန်ဖြေရင်းပြောခဲ့ပါသေးတယ်။ကမလာဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာမွေးဖွားခဲ့တဲ့သူပါ။သမ္မတဆန်ဒီလိုပြောဆိုချက်ကအရင်သမ္မတအိုဘားမားကိုနိုင်ငံသားမဟုတ်နိုင်ဘူးဆိုပြီးဆွဆွဲခဲ့တဲ့မှားယွင်းမှုမျိုးဆိုပြီးနှိုင်းယှဉ်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။သမ္မတထရန့်ရဲ့အကြီးအကဲမဲဆွယ်စီဝင်မှုတယောက်ဖြစ်တဲ့ဂျက်ကစန်မေလာကတော့အခုကမ်လာဟဲရစ်ဒုသမ္မတလောင်းဖြစ်ဖို့အရေးချင်းကန့်ညီတယ်မကန့်ညီဘူးဆိုတဲ့ကိစ္စအာယုံဆိုင်ရေးကြတဲ့သတင်းမီဒီယာတွေကိုပဲအပြစ်ဖို့
It is not something that anyone in our campaign is talking about. The president said
ကျွန်တော်တို့ရဲ့ message စီရင်မှုတွေမှာဘယ်သူမှဒီကိစ္စပြောနေကြတာမဟုတ်ပါဘူး။တို့ရောကလည်းအမြင်ကျိုးစားတာမရှိပါဘူး။ကျွန်တော်တို့စိတ်ဝင်စားတဲ့ကိစ္စလည်းမဟုတ်ပါဘူး။ကျွန်တော်တို့အမြင်မှာဒီကိစ္စကဆုံးဖြတ်ပြီးသွားပြီ။ဇလံပြီးသွားပြီ။ဒါကိုပြန်ဖောက်နေတာကသတင်းမီဒီယာတွေပါ
။အငင်းပွားစရာမရှိတဲ့ကိစ္စကတော့ Joe Biden ဟာ Democratic Party ကိုစားပြုသမ္မတလောင်းအဖြစ်မနေ့ကစတင်ကျင်းပတဲ့ပါတီညီလာခံမှာတရားဝင်လက်ခံပါလိမ့်မယ်။ကြာသပတေးနေ့ညလက်ခံမင်းကွန်းပြောဖို့စီစဉ်ထားပါလိမ့်။နိုင်ငံသားရေးဝန်ကြီးအောင်ဟယ်လာရီကလင်တန်နဲ့သမ္မတဟောင်းဘရက်ကိုဘားမားတို့လည်းပေါ်ဒူးနေ့ညမှာမင်းကွန်းတွေပြောဖို့စီစဉ်ထားပါလိမ့်။ဒီမိုကရက်တစ်ပါတီညီလာခံကိုဩဂုတ်လ18ရက်ဒီနေ့လနေ့ကနေ20ရက်နေ့ကြာသပတေးနေ့အထိကျင်းပမှာပါ။သမ္မတဒေါ်နယ်ထရန့်ကတော့ဩဂုတ်လ24ရက်နေ့ကျင်းပမယ်။ Republican Party မြို့သားညီလာခံမှာRepublican Party ကိုစားပြီးသမ္မတလောင်းအဖြစ်တရားဝင်လက်ခံကျင်းညာမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ဘိုးဘီတိုးတက်ဖြစ်ထွန်းမှုရွေးကောက်ပွဲတွေဟာအဓိကရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်ပါတယ်။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါတယ်။စာရာယူနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။Sandy Governance Institute တည်ထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝဲ The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ ဦးခိုင်ဝဲနဲ့ကျော်ကျော်မင်းစွေဒီ VOA စီစဉ်မှာပါဝင်ဆောက်ယူပေးတဲ့အတွက်ပြုပေးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျာ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီနေ့ကတည်းကအရင်စလိုက်ချင်ပါတယ်အခုကရွေးကောက်ပွဲပြီးကြားခင်မှာလာတော့မယ်ပေါ့လေအဲ့တော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပင်တွေဆောင်းပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါတယ်ပေါ့နော်တိတိတည်းမှဒီဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်သူ two round theory ပေါ့။ဟိုဒီ hydrogen တို့ပေါ့လေပြောခဲ့တဲ့ဟာတွေရှိတယ်ပေါ့။နှစ်ချိန်ပေါ့နော်။ဒါဒါအေးစစ်စစ်နဲ့ငင်းကြစွာနေပေါ့နော်။ election လို့လုပ်မယ်၊ရွေးကောက်ပွဲလုပ်ရမယ်။ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ဟိုလုပ်ရမယ်။အာဏာဆွဲပြောင်းပေးရမယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဒီမှာ2015လောက်ဆိုတဲ့လူပဲနိုင်တယ် energy ကနိုင်တယ်။နိုင်တဲ့ပါတီကိုကျွန်တော်တို့နော်ဆွဲပေးခဲ့တယ်ပေါ့နော်။ဆွဲပေးခဲ့တာဆိုရင်တခါပေါ့နော်။ဒါမလို့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံခြေခံဥပဒေရောဒါအားလုံးဒီအတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တိုးတော်ကြတယ်ပဲကျွန်တော်တို့ဒါရွေးကောက်ပွဲရာကိုဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားဒီမိုကရေစီအခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲရာတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲရာအမြဲတမ်းဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့ဟိုအတွင်ကူးပြောင်းနေတဲ့နိုင်ငံတွေတော့ပို့ပြီးတော့အရေးကြီးပါလေ
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆိုရောမြန်မာနိုင်ငံလိုအတွင်ကူးပြောင်းစနိုင်ငံမျိုးတွေရုပ်ကော်ပွဲတွေကဘယ်လိုအတိအကျမျိုးဆောင်နေလို့နားလဲပါလဲ
ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထဲမှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီအဲကျွန်တော်အနေနဲ့ကတော့ဟိုပမာပြည်နေနဲ့ဒီရုပ်ကော်ပွဲတွေကဘယ်လောက်အကျိုးသက်ရောက်မှုရှိလဲဘယ်လောက်အရေးကြီးလဲဆိုတာတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရွေးကောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေ။ဟို90ခုနှစ်မှာမှစခဲ့တယ်။သို့တော့90ခုနှစ်ရွေးကောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်။အားလုံးတည်တဲ့အတိုင်းပဲ။အဲအချိန်ကြီးကရွေးကောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူး။ရွေးကောက်ပွဲသူတို့လူချင်းနဲ့အဲသူတို့တခဲတဲ့နဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူး။အဲဒီနောက်ပိုင်း2010ကျောင်းမှာကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်။အဲ့ရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတဲ့2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံခြေကံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲတို့တော်များပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေဒံနေနဲ့နှုံးစံနေနဲ့ဟလာအပြည့်ကမကိုက်ညီတော်များပေါ့နော်အဲဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့ညာပေါ့ဒီမိုကရေစီစနစ်ကိုကြွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ
်ကဲ့အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လေဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်းပါးတွေကျွန်တော်တို့အကြံပြုဆောင်းပါးတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုမကြိုက်တယ်မကြိုက်တော့ညာပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကျော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကဒီပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်ကြီးပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွတ်တော်ထဲမှာနေရာပြည့်ယူသွားပြီးဟလာထင်ရလောက်မှဆိုးတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီဒီအားလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီပေါ့နော်လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံဟလာအခြေခံမြေခံသဘောတဘာဝဖြစ်တဲ့နိုင်ငံသားရဲ့အခွင့်အရေးဖြစ်တဲ့ဆိုတော့ဒါတာတွေကိုခံစားခဲ့ရတာပေါ့နော်အော်မြေကောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့လေလာစောင့်ကြည့်တဲ့တွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်။တပ်ပြည်သူတို့ကလည်းအတွေ့အကြုံတစ်ခုရတယ်။2010ရွေးကောက်ပွဲ2012ကြားပြရွေးကောက်ပွဲ2015ဟာလာရွေးကောက်ပွဲဟာလာ2016 2019စသဖြင့်ကြားပြရွေးကောက်ပွဲတွေရွေးကောက်ပွဲတွေက ကျွန်တော်အမတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့
ပေးခဲ့တဲ့အတွက်ဒါဟာအမတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလေ့ကျင့်ပေးတဲ့အဲ့ဒါလေ့ကျင့်ရေးအခြေအနေအကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုကိုခိုင်ဝင်းဆိုဒီလိုရေးပါတဲ့ရွေးကောက်ပွဲတွေကနေလူထုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲဆိုရွေးကောက်ပွဲတွေပေါ့ဘူးပေါ့နော်ရွေးကောက်ပွဲက၅နှစ်တခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ချင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးရပါတီအာဏာရတဲ့အစိုးရကလည်းလို့ဂျားကာလမှလည်းသူလုပ်ချင်တာမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတော့ဒါ၅နှစ်တခါမှာတော့သူကပြည်သူလူထုကတိုက်ရိုက်ဖို့နော်ဟိုကလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက်ဖြစ်တယ်နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်နော်တပါတီအာဏာရှင်အချင်းစနစ်လိုဟာမျိုးကျွန်တော်တို့တော့ကွန်မြူနစ်ပါတီဒါလိုဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆာလခင်မှလည်းရှိခဲ့တယ်သို့တော်ညာလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်နေလို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကသွားပြီးတော့နော်ဟိုက rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုဟာဖြစ်တဲ့ဟာကိုရွေးချယ်ပိုင်ဖို့လည်းသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုဟာရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့ခံစားနာလည်းသူအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှလည်းနောက်၅နှစ်အတွင်းမှလည်းဒါတာဝန်ခံမှုတွေအစိုးရကနေပြီးတော့ရလတ်ကောင်းနေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်ပြည်သူလူထုရဲ့ဟိုဟာတွေကိုညှော်လင့်ချက်တရားပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုကျော်မျိုးစွေအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲကိုကျော်မျိုးစွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ပြည်သူလူထုဟာဒီဒီမိုရွေးကောက်ပွဲကတစ်ဆင့်ဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့ဟိုအခြေခံပြည်သူလူထုကသူတို့စားဖို့နေရည်ဒီတဲ့ပုံပြီးလေချင်တယ်အဓိကအခြေခံပြည်သူလူထုကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာကြတယ်ကျွန်တော်ဒါအခြေခံကြကြမျှော်လင့်ချက်ပဲဒါလူထုလူကန်းစားအတီးအီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကအလိုက်မျက်စနာရှင်ငယ်ပယ်အသီးသီးအလွှာအသီးသီးရလူတွေကကျွန်တော်အခြေခံကြဆုံးအမြင်ကတိုင်းပြည်ကသူတို့ရဲ့အခြေအနေအားလုံးဟာနောက်တစ်ဆင့်တက်သွားတာပေါ့နောက်တစ်ဆင့်မြင့်သွားတာကိုမြင်တင်တာပဲဗျအ
ဲ
့တော့ဒါသူတို့ရဲ့ညွှန်းလင်းချက်ပဲတိုင်းပြည်ပိုကောင်းလာတာမြင်တင်တယ်ပတ်ဝန်းကျင်ပိုကောင်းလာတာမြင်တင်တယ်ဟလာကျွန်တော်တို့ဟိုနိုင်ငံသားသွားပြီးအလုပ်လုပ်တဲ့သူကသူစာအုပ်မြန်မာနိုင်ငံဒါစာအုပ်ဟလာနိုင်ငံကူကလက်မှတ်passport စာအုပ်အမီတွေ့လို့ရှိလို့ရှိရင်တစ်ဖက်ဟလာ immigration ကမလေးမစားနှိမ်ချဆက်ဆံတာမလိုလားဘူးသူ့ကိုဟလာလေးလေးစားစားဆက်ဆံတာကိုသူခံနေတယ်စရှိတဲ့မျှော်လင့်ချက်တွေပေါ့ဗျာပြောရရင်တော့
မျှ
ော်လင့်ချက်တွေအားလုံးကတော့အသီးသီးရှိပါလေဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ covid တရယောဂကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ covid ကာလဖြစ်ထားတဲ့ဆိုတဲ့အခါကျတော့စာဝင်နေရလည်းကြက်တဲတယ်ကျွန်တော်မေးကြည့်တလောက်ထိဆက်ကြည့်တလောက်လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနဲ့အခုဆိုရင်ဒီမဲဆင်းတော်မှာဘွားကြီးလည်းဒီနဲ့တယ်ဆိုတဲ့တိတိလည်းကျွန်တော်တို့တိထားရတယ်ဆိုတဲ့အခါကျတော့ကိုခံဝင်းကြီးရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာတွေများလုပ်ပြပါလဲ
တတိထားမိတဲ့တဟာတခုကတော့ပါလဲဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်လို့တော့ယူဆလို့ရတယ်ပေါ့နော်2015နှစ်နိုင်ရှင်ပဲဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါ
တော့
ဖြတ်တန်းလာခဲ့တဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါပေမဲ့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေဆောအဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့သုံးသက်တဲ့လူတွေအကျဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောဒါပေမဲ့ကျွန်တော်ထင်တာတော့ဒီဟိုပါဗုဒ္ဓ education တို့နော်ဒီဟိုဟာလုတ်တဲ့တင်နန်းနေပြီးတဲ့အဖွဲ့တွေအရက်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့နော် UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ဗုဒ္ဓ education တို့ဘာလို့နော်အဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရက်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့နောက်ဆောင်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးနောက်ကျွန်တော်မြင်တာကတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ဘာလဲဆိုတော့မဲပေးတဲ့ပညာပေးတင်နန်းတွေပေါ့ဗုဒ္ဓ education ကတော့ဒါအထူးသဖြင့်ဒီဝိလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အများန်းပြောတယ်เนาะအများန်းပြောတယ်ဒါသူဘယ်လိုထည့်ရမလဲပမာအောင်လို့เนาะမဲဘယ်လိုဟာဖြစ်မလဲဆိုတော့မြို့ကြီးနဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့เนาะမြို့ပြနဲ့ကြီးတဲ့နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ချင်တဲ့
နော်ဒီဒီဟိုဒီတိုင်းသားဒေသတွေမှာလည်းဘုရားရဲ့ education တော့ပါလို့ပို့ပြီးပြီးဝင်လို့ကျွန်တော်ပြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျအခုဆိုမျိုးဆိုရင်နေရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဗာရီများလုပ်တင်တယ်လို့ယူဆတယ
်ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲဟိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအဲ့တိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါသဘာဝတရားကဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစဉ်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်ဆန္ဒနာပေးဖို့တာဝန်ရှိ
ဟုတ်ကဲ့
အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တရားအဆင့်ဟုတ်လားအနေဆုံးအဆင့်ကိုဒေတာကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေခွန်းမေးတဲ့အဆင့်အစပြည်သူကလူလားတာပါအဲ့ဒီလူလားချက်တွေအသေးစိတ်ကစပြီးအကြီးအကျယ်ဟုတ်လားတိုင်းပြည်နဲ့ချီတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအကြီးသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီသူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီသူတို့ရဲ့နိုင်ငံရေးနိုးကြားမှုနိုင်ငံရေးစိတ်စေရနာဟလာချက်မြဲမှုဟလာနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကူညီပါဝင်ထည့်ဝင်မှုဟလာဒါတွေကိုနှိုးဆော်ပေးဖို့ကနော်သူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်ဒီကအာဏာရပါတီတောင်ရှိတယ
်ဟုတ်ကဲ့
ဟုတ်လားရုပ်ောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲနော်ရုပ်ောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်ဒါသာကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲတွေကဟာလားမြန်မာနိုင်ငံလိုဒီမိုကရေစီအတွင်းကူးပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှင်းဆက်ဖြစ်ထွန်းတိုးတက်ဖို့အရေးကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူညီရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရှင်းဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုပေးလို့ပြောလို့ရတယ
်ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဟိုဘောလုံးပြည်သူတွေအများစုကကျွန်တော်တို့ပြည်သူနာလေးကျွန်တော်တို့ဒီအဖွဲ့ကနေလုတ်တဲ့သူတွေကြားနေမှာလဲပါတယ်ဘာကိုပထမဆုံးညှော်လင့်နေဆိုရွေးကောက်ပွဲရနေပြီးတော့အနည်းဆုံးတရားဥပဒေစိုးမိုးရေးပေါ့နောက်ခုနက rule of law နည်းနည်းလူသားဆန်နေပေါ့အုပ်ချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးရေးကိုလုတ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လူလာတယ် result တရားကိုခုနကကျန်နေပြောတဲ့ tangible result လို့ပြောတဲ့ဒီဒီပေါ့နော်ဒီအခြေခံအဆောက်အုံဘိုင်းနေစီးပွားရေးတွေတိုးတက်လာတော့ရေရှိမှာတော့နော်ရေရှိမှာလည်းမျောလင်းလိမ့်မယ်ဟောသို့တော်ကြလည်းပဲခုလောလောဆယ်မျောလင်းနေရတော့ပို့ပြီးတော့ပေါ့နော်ခုဟိုဟာတရားမျှတမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ်နော်ဒီတရားစီရင်ဒီမှာပဲဖြစ်ဖြစ်မျှတတဲ့ဗက်မလိုက်တဲ့အစိုးရမျိုးကိုပထမဆုံးလိုချင်တယ်နော်အဲ့ဒါကနေပြီးတော့အဲ့ဒါကြောင့်ကျွန်တော်မျောလင်းထားတယ်ပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအစိုးရတက်လာလိမ့်မယ်အဲ့လိုအနေနဲ့တဖြည်းဖြည်းနဲ့ဒီလိုမျှတမှုဖြစ်သွားလို့ရှိရင်ကျွန်တော်တို့ဂျန်နဲ့ရလက်ကောင်းကြီးလေ
ရလာ
ရလက်ကောင်းကြီးလေထွက်လာလိမ့်မယ်ရလာလိမ့်မယ်လို့ပြည်သူလူထုများဆုံးအောင်ကျွန်တော်မြင်ရတော့အဲ့လိုပြောပြောတော့မျှော်လင့်ထားကြရ
ဟုတ်ကဲ့ဟုတ်ကဲ့ဟိုဇော်မင်းစုနေနေရောဆိုတော့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးရှေ့ဆက်ချစ်ထွန်းတိုးတက်ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းတွေနဲ့ထောက်ကူပြုရလိမ့်မယ်ညင်ပါလေ
ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကြတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာဒီလိုလူလူကတခြားတိကြဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရုပ်ောက်ပုတ်ချောက်တယ်ဟိုတိုင်းလာပြည်နယ်ကြီးကလက်နက်ကင်တွေကတူတူတူငါတမင်းအုပ်ချုပ်နေတယ်ဟလာဟုတ်ဝါဟလာတမျိုးဟလာဟို KIA ကတမျိုးဟလာဟို PA ကတမျိုးဟာဒီမှာအဲ့တော့သူတို့အဲ့ဒီဒေသခံပြည်သူတွေကဘယ်လိုကျွန်တော်တို့ဒီမိုကရေစီဘယ်လိုနားလည်နေဟလာအစိုးရကဘယ်နှခုရှိနေလဲအဲ့ပြည်နယ်မှာအစိုးရဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေတယ်ဝါမှာအစိုးရဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်သေးတယ်ဒီမိုကရေစီအတွက်ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းပြည်မှာအရေးကြီးတယ်ဆိုရင်အဲ့ရွေးကောက်ပွဲအရေးကြီးချောင်းရွေးကောက်ပွဲကိုအလေးထားချောင်းနော်ရွေးကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟုတ်လားယုံယုံကြည်ကြည်ဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ကဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့
အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်နေ။
ဟုတ်ကဲ့
။အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်သူရရင်အာဏာရပါတီနိုင်ငံရေးပါတီတွေမကဘဲနဲ့တတ်မတော်ဘူး။တိုင်းရင်းသားလက်နက်ကိုင်တွေရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပေးဒီ2500ခိုင်တုံးကလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတဲ့ဒီလူကမေးခွန်းမှုတွေရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲနဲ့တတ်မတော်နဲ့လက်နက်ကိုင်အဖွဲ့ကြီးတွေမှာတောင်းရှိတယ်လို့ပြောချင်တယ်
။ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါလူကောက်ပွဲတွေကရေးကြီးတယ်ရေးကြီးတဲ့ကံကံတာကလည်းရှိတယ်ဆိုတော့တော့တည်ကြဘူးဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြီးအောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါလားကိုဖိုင်ဝင
်ယူဆနိုင်ပါလေတခြားဝေးဝေးကြည့်စရာမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုဝဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုတ်တာတောင်းတန်းနောက်ကနည်းရဲ့တယ်သူပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဟိုဖုတ်တာတောင်းနောက်နည်းခဲ့တဲ့အတွက်သူသမဏထရန့်တက်လာတယ်ပေါ့အဲ့မှာဘလောက်ပြဿနာကြီးနော်ဖြစ်နေရေဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ကိုသိမယ်ပေါ့နော်ကိုတော်မင်းဆွေပြောရလဲမှန်ပါလေဒီ mass speed တဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လေတိုးတော်ညာလေးပဲကျွန်တော်တို့ mass speed တဲ့လူတွေရဲ့ဒီဟိုပါပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရေပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေရတော့2015လောက်ဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာဖြစ်ဖြစ်တို့တို့ဟိုဒီပါတီတခုလေးကိုပုံပြီးတော့ဒါပြီးအတိုင်းစားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းစားပါတီရတယ်ပေါင်းတာလို့ပေါ့လို့ဒါပါဒါမှဘာဖြစ်ဖြစ်အပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းပါကိုပြမယ်ဆိုဒီပြည်သူတွေရဲ့ရင်းချက်မှုပြတယ်ဟောပြည်သူတွေမှာပြည်သူတွေကမြေကောက်ခွဲရတယ်ပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲကလေအမှန်တမ်းတော့အရေးကြီးတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်။မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိတယ်တာဝန်ယူမှုရှိရင်ပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်။အစိုးရမျိုးပေါ်လာပေါ်လာမျိုးလို့ထင်ပါတယ်။အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံကန်တာလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်။ခုနပြောရင်နော်မဲမထည့်ပဲနေမှာလို့ပေါ့ဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့အရေးကြီးတယ်လို့ထင်ပါတယ်။
ဟုတ်ကဲ့။ကိုတော်မင်းဆွေနေနဲ့ရောဒီမဲပေးတာဒီရုပ်ောက်အရေးကြီးတဲ့ရုပ်ောက်ပေါ်မှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြီးအောင်လို့ဆောင်ရွက်တဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
။ဟုတ်ဒီယူဆတော့ကျွန်တော်လက်ခံပါတယ်။ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါ။မဲပေးတယ်ဆိုတာပေါ့နော်။ခုနဟိုဒီခိုင်ဝင်းပြောတဲ့တဲ့မှာတော့ဥပမာကောင်းပေါ့နော်။ဒီအမေရိကန်ပြောင်သူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတရန့်မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲ့တော့တိုင်းပြည်ပုံရိပ်ပါကျသွားတာအမေရိကန်ပြည်ကောင်သူရဲ့ပုံရိပ်ပါခံကြောင်ကျသွားတာအဲ့တော့ဟိုရေပုံညာအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံနေတယ်ဗျာသို့တော့ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါကလေကျတော့ဟိုမဲမပြီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းမှန်ပါတယ်
ဟုတ်မဲပေးခြင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
နော်ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟုတ်လားဟိုခြားတိခြားလေပါတီနဲ့ခြားတိခြားလေအမှတ်တွတ်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟုတ်လားအလွဲတွေမလုပ်ဘူးလူမှန်မီယာမှဖြစ်ဖို့အဆရှိတယ်ပေါ့နော်ကျွန်တော်တို့ဆိုရင်90ခုနဲ့လည်းမဲပေးခဲ့တယ်အနန္တဟောင်း30မှာတောင်းနိုးဘုတ်ကြားထဲကနေပြီးတော့ကျွန်တော်ပေးခဲ့တယ်ဘာလို့ပေးလဲဆိုတော့စက်ခန့်ရေးတွေကြီးပဲတွတ်တော်တွေကိုထိုင်တာမမြင်ရင်လို့နော်အတိုက်ခံအနေနဲ့သူတို့တွေလှုပ်ချင်တာလှုပ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်ကျွန်တော်ရှိနေလို့မြင်တယ်ဒီတိုင်းကြီးဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပေးခဲ့တာကနော
်
2015လည်းပေးခဲ့တယ်ကြားပြတ်ယူကော့ပွဲ2012ကောအဲ့ဒါကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပေးခဲ့ဒီ2015မှာလည်းတခဲတဲ့နဲ့ကျွန်တော်ပေးခဲ့တယ်နော်အဲ့တော့အဲ့ဒီပေးတဲ့ညှော်လင့်ချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရမြင်ပေါ့
ကဲ
အဲ့တော့ကျွန်တော်တို့ကအဲ့အရာဒီတခြားလို့ညှော်လင့်ချက်နဲ့ပြီးခဲ့တဲ့ဟာကြီးကအဲ့ညှော်လင့်ချက်ကသူတို့ညှော်လင့်ချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆတယ်သူဆစ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူ
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကျေဘူးဆိုတဲ့တစိ့ကိုတော့တွားကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်ကပြောချင်တာโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေကျွန်တော်ကတော့ဒီ2020မှာမဲပေးမှာတိုးတော့မဲမပေးတဲ့သူတွေတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကျေဘူးလို့ကျွန်တော်မပြောရက်ဘူး
အင်း
န နောက်တစ်ခုကမဲမပေးတဲ့အတွေ့မင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံလို့လေတစိမ့်ကတ်လို့မရအဲ့ဒါလည်းလွှဲနေပြီးပြောရမှာနော်တော့တချို့ကအဲ့ဒါတွေရှိတယ
်
ဆိုတော့ဒီတိုင်းမြန်မာလည်းအဲ့ဒီ lobby အပေါ်စား lobby ပေါ့နော်အပေါ်စား lobby ရဲ့အဲဟလာ logical မဖြစ်တဲ့အဲဟလာ concept နဲ့ဒီလိုပြောတဲ့ဟလာလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲသက်ဆိုင်ရာလုံနေတဲ့သူတို့ရက်နေတဲ့ back ကိုဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတံမိုးချနေတယ်လို့ပဲခံစားရတယ်လ
ို့ပြော
လိုက်ပြီးတော့ထုတ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လိုအသွင်ကူးပြောင်းနေတဲ့ဒီမိုကရေစီကိုအသွင်ကူးမြှုပ်ရတဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုရှိတယ်။ဘယ်တိုင်းဒီမှာဆိုရှိတယ်။သို့တော်သူအကြောင်းကြောင့်မဲမပေးတဲ့တည်နေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တစိမ့်ကပ်ဖို့မသိဘူးလို့မြင်ပါတယ်။သူသဘောသူဆောင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။အဝင်ဆင်းနေပြီလေကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျွန်တော်တို့ကကျေးဇူးပါ
ခင်ဗျာ။ဟုတ်ကဲ့ပါကိုကျော်စင
်။ Sandy Governance Institute တီထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေလို့ဆွေးနွေးသွားကြတာပါ။COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာသီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လည်လံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမင်္ဂလာညပါကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သေးပါခင်ဗျာ။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဟာကမ္ဘာလုံးရဲ့လူရဲတွေကြားကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကရောဂါကူးစက်ပြန့်နှံ့မှုဟာပုံစံပြောင်းလာနေပြီးတော့ဒေသရင်းကအသက်20 30နဲ့40ကြားလူငယ်တွေကြားမှာပိုကူးစက်မှုမြင့်တက်လာတယ်လို့ WHO ရဲ့အနောက်ပစိဖိတ်ဒေသညွှန်ကြားရေးမှူးဒေါက်တာသကတ်ရှိကဆိုင်ကအင်္ဂါနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လူငယ်အတော်များများကတော့ပိုကူးခံရတာကိုတတိမမှုမိပဲယောဂါလက္ခဏာပြတာမျိုးသိမရှိကြသလိုသူတို့ကတစဉ်တခြားလူတွေကိုကူးစက်ပြန့်နှံ့သွားစေတယ်လို့လည်းဒေါက်တာတက္ကရှိကပြောပါတယ်။သက်ကြီးရွယ်အိုတွေ၊နာမကျန်းဖြစ်နေသူတွေ၊နှာတာရှည်ယောဂါခံစားနေရသူတွေနဲ့လူကြီးထူထပ်လာတဲ့မျိုးပြစီတဲ့သဝိုင်းမှာပိုကူးနိုင်တဲ့အန္တရာယ်သိမ့်များနေပြီလို့လည်းတတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကအကြီးဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ North Carolina တက္ကသိုလ်မှာ COVID-19 ကရောဂါကြောင့်လူကိုယ်ရင်တက်နိုင်တဲ့အတန်းတွေထွက်လိုက်ကြောင်းကြေညာလိုက်ပြီးနောက်မှာပဲဒေါက်တာတက္ကရှိရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ကျောင်းသား189ဦးမှာပိုကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တင်းလာနေမှာတက္ကသိုလ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုကူးဆက်မှုပြန့်နှံ့သွားနိုင်တဲ့အတွဲဆိုပြီးအခြားကျောင်းသား350လို့ကိုလည်းတီချခွဲထားတယ်လို့ပြောပါတယ်။COVID-19 ကရောဂါကြောင့်ပနမနိုင်ငံမှာ9လကြာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘာသာရေးအဆောက်အုံတွေကိုတဖြည်းဖြည်းပြန်ဖွင့်နေပါတယ်။တနင်္လာနေ့မှာတော့ခရီးအန်ဖျားကြောင့်လည်းစီပင်ညဆိုင်တွေလက်လီကုန်းစုံဆိုင်တွေနဲ့ကာအယောင်ပြခန်းတွေကိုပါပြန်ဖွင့်လိုက်တာပါ။ကရောဂါခရီးကြောင့်ကျဆင်းသွားတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်ကြိုးစားနေကြတာဖြစ်ပြီးစီပင်ညဆိုင်တွေကတော့ကျူတင် booking လုပ်တဲ့စနစ်နဲ့ဖောက်တယ်90လောက်ကိုပဲစတင်လက်ခံပြီးတော့ဝန်ဆောင်မှုပေးရမှာဖြစ်ပါတယ်။အမေရိကန်ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုဒုတိယအဆင့်အဖြစ်ပိုကူးစက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စတင်တော့မှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကကျန်းမာတဲ့အရွယ်ရောက်သူလူ2665ဦးနဲ့စမ်းသပ်မယ်လို့ Novavax ဆေးကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ကာကွယ်ဆေးကလူကိုယ်ခံစွာအပေါ်ဘလို့သက်ရောက်မှုရှိစေတယ်လဲဆိုတာနိုင်ရှင်းနိုင်ဖို့အတွက်ကိုယ်ခံစွာအားကျဆင်းစေတဲ့ HIV ပိုးရှိသူတချို့နဲ့လည်းစမ်းသပ်မှာပါ HIV ပိုးရှိသူတွေရဲ့ခုခံစွာအားကအခြားသူတွေနဲ့ကွဲပြားနိုင်တာကြောင့်ကျန်းမာရေးကောင်းတဲ့ HIV ပိုးရှိသူ140နဲ့ကာကွယ်ဆေးကိုစမ်းသပ်မယ်လို့ညညာကျမှာပြောထားပါတယ်။ပထမအဆင့်အဖြစ်ဆေးနှစ်ကြိမ်ထိုးပြီးလူတွေနဲ့စမ်းသပ်ရမှာကနအူရလာတဲ့ရလတွေမှာတော့ခန္ဓာကိုယ်ရင်းက cell တွေထဲကို virus ပိုးမဝင်အောင်ကာကွယ်နိုင်မဲ့ပဋိပစ္စည်းတွေထုတ်ပေးနိုင်တာတွေ့ခဲ့ရတာပါ။တောင်အာဖရိကနိုင်ငံကစမ်းသပ်မှုရလကို Novavax ကုမ္ပဏီကလေလာဆန်းစစ်ပြင်တော့ဒီအဆင့်ကိုပဲအမေရိကန်နဲ့ဩစတြေးလျနိုင်ငံမှာလူတွေနဲ့မကြခင်ထပ်ပြီးတော့စမ်းသပ်ဖို့ရှိပါတယ်။
ပိုကူးဆက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စမ်းသပ်ခြင်းအပြင်ကကွယ်ဆေးရအာဏိသင်ထိရောက်မှုရှိမရှိအာဏိရဲ့ကင်မကင်းဆိုတာစစောသိနိုင်ခြင်းရှိတယ်လို့လဲ Novavax Company သုတေသနဌာနအကြီးအကဲဒေါက်တာ Gregory Glenn ကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ PO ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင်။ကျေးဇူးအများကြီးပါ။
This program has come to you from the Voice of America, Washington.